အီရန်နိုင်ငံရဲ့ရန်လိုတဲ့အပြုအမူတွေကိုခံထားနိုင်ဖို့အတွက်အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆဲလက်သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုပို့ဆောင်သွားမဲ့အထက်မှာတိုက်လေယာဉ်အုပ်စုနှစ်စုနောက်ထပ်ပေထရော့ဒုံးကျည်ပြုတ်လွတ်တဲ့စင်းတွေစတုံးခွင်တုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပေါ်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါးကသတင်းတောက်တွေကိုတောက်ချာနေကပြောလိုက်ပါတယ်။ဆော်ရီအရေဗျနိုင်ငံဟာအချိန်တော်ကြာလေးကအမေရိကန်နဲ့အတူရပ်တည်လာတဲ့လုံခြုံရေးမဟာမိတ်ဖြစ်ပြီးသူတို့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့စီမင်းစည်းကမ်းတွေကိုအခြေခံထားတဲ့နိုင်ငံတကာတည်ငြိမ်အေးချမ်းမှုကိုကာကွယ်ဖို့အတွက်နောက်ထပ်အကူအညီတွေတောင်းခံခဲ့တယ်လို့အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်အမေရိကန်နိုင်ငံသားဝန်ကြီးရဲ့အကြီးအကဲအကြံပေးလည်းဖြစ်တဲ့ Brian Hook ကပြောပါတယ်အခုလိုတပ်ဖွဲ့တွေဆင်းလို့မဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်နိုင်ငံရဲ့ရန်လိုမှုတွေကိုရင်ဆိုင်နေရတဲ့ဒေသတွင်းမဟာမိတ်အတော်များများကလည်းထောက်ခံကြတယ်လို့သူကဆက်ပြောပါတယ်ပြီးခဲ့တဲ့လကဆော်ရီနိုင်ငံကယူနန်ထုတ်လုပ်တဲ့စစ်ရုံတွေကိုတိုက်ခိုက်ခံရခြင်းကစပြီးအမေရိကန်တပ်ဖွဲ့ဝင်3000လောက်ဆော်ရီနိုင်ငံကိုဆေးလွတ်ခဲ့တာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုကိုအီရန်နိုင်ငံကလုပ်ခဲ့တာဖြစ်တယ်လို့ပြစ်တင်ခဲ့ကြပြီးတော့အီရန်အနောက်တောင်ပိုင်းကလုပ်ခဲ့တာလို့အမေရိကန်တောင်ဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒါကိုလက်မခံဘဲဖယ်ချခဲ့ပါတယ်။ဒီစားပွဲမှာယူနန်နဲ့သင်းပေါ်၄စင်းတိုက်ခိုက်ခံခဲ့ရတဲ့ပြီးခဲ့တဲ့မေလကစပြီးတော့အမေရိကန်ကဒေသတွေမှာနောက်ထပ်တပ်ဖွဲ့ဝင်14000လောက်ဆေးလွှတ်ထားတယ်လို့ကာကွယ်ရေးဝန်ကြီးအက်စပါးကလည်းပြောလိုက်ပါတယ်ခင်ဗျာ